ဗီအိုအမေရိကန်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမကစုမမရှင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသွားအလာကန့်သတ်မှုတွေကိုအလျင်စလိုလျှော့ချတာမျိုးမလုပ်မိဖို့သတိပေးနေချိန်မှာမြန်မာနိုင်ငံမှာရောဘလို့အခြေအနေရှိနေပါသလဲဆိုတာကိုပြောပြပေးချင်ပါတယ်ဟုတ်ပါတယ် COVID-19 ကပ်ရောဂါကြောင့်ကမ္ဘာတစ်ဝက်နိုင်ငံတွေမှာတော့အသွားအလာတွေကန့်သတ်ထားပြီးတော့လုပ်ငန်းတွေရပ်ဆိုင်းထားရတာကိုလျှော့ပေါက်ပေးဖို့ပြင်ဆင်နေချိန်မှာပဲအလျင်စလိုမလုပ်မိဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးနေတာပါအခုဆိုရင်တော့ COVID-19 ကပ်ရောဂါကြောင့်လူ9ဦးသေဆုံးပြီးကူးစက်သူ100ကျော်ရှိနေတဲ့မြန်မာနိုင်ငံမှာလည်းလုပ်ငန်းတွေပြန်လည်ပတ်ဖို့ပြင်ဆင်နေကြပါပြီဒါပေမဲ့လည်းအထူးဖြားတာစေကူတာခန်းတွေမှာစေတနာဝန်ထမ်းအဖြစ်စေကူတာမှုပေးနေတဲ့ဒေါက်တာကိုကိုထွေးတို့လိုမြန်မာဆေးပညာရှင်တွေကတော့မြန်မာနိုင်ငံမှာလည်းအလျင်စလိုမလုပ်မိဖို့ဒုတယ်လို့ရှုမြင်ပါတယ်
ကျွန်တော်နေတော့ April လောက်ကိုမှတော့မီ first week လောက်ထိတော့လေဆိုင်းငံ့အနေနဲ့တော့ပိတ်ထားစီခြင်းလေးတဲ့ဟုတ်ပိတ်ထားဆိုလူတွေကတော်တော်မြန်လဲမို့ပြန်ထွက်လာကြမှာပြန်ထွက်လာကြမှာဆိုတော့လေကျွန်တော်တို့ဒီ outbreak ကြီးဖြစ်ဖို့တာတိကိုတော့တော်တော်လေးခက်ခဲမယ်ဖြစ်နေကျွန်တော်အနေနဲ့ကတော့ဒီမီ first week လောက်ထိတော့အဲစေုံနေရောအလုပ်ရုံနေရောအကုန်လုံးပိတ်ထားစီခြင်းလေးတဲ့ဟုတ်အကောင်းဆုံး stay home မှာတော့နေသင့်နေတယ်ဗျဟုတ်ကျဆောလာမယ်ဆိုလည်းအဲကျော social disturbance လောက်ဖို့အတွက်ကတော့အပညာပိတ်တော်တော်လေးလောက်ရမယ်ခင်ဗျတကယ်လူကြီးတွေထူထပ်တဲ့နေရာတွေမှာလည်းအခုက positive case တွေတွေ့တာဆိုင်နေရာတွေမှာအဓိကတွေ့တာဟုတ်ဒီယောဂဖြစ်ဖို့အတွက်တို့ကတနေ့တာစောင့်နေရပိုအရေးကြီးတာဟုတ်တို့ကဒီယောဂယူမကြောက်တာလည်းမဟုတ်ဘူးကြောက်တော့ကြောက်တယ်ဒါမဲ့လည်းတနေ့တို့တော့ဝင်ဝင်မရှိဘူးဆိုတို့စားဖို့တောက်ဖို့တို့တော့ကခက်ခဲရှိတာနိုင်တာဟုတ်တိုင်းဆိုရနေပဲဖြစ်ဖြစ်ကျမကြီးဝင်ကြီးဌာနပဲဖြစ်ဖြစ်လာအောင်စစ်ဆေးတာမျိုးစပီလိုမှာအဲဆက်ရုံလုပ်ရုံတွေကဖွင့်တင်တယ်လို့ comment ပြီးတော့မှပဲဖွင့်ပါမယ်ဆိုတာမျိုးပေါ့
ဒီလိုကမ္ဘာကံယောဂကြုံနေရချိန်မှာတော့ယောဂကူးစက်မှုထိန်းချုပ်ဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာပဲလုပ်ငန်းတွေပိတ်ထားရတဲ့အတွက်အလုံသမားတွေဝန်ထမ်းတွေစာဝတ်နေရေးပြဿနာတွေနဲ့လည်းကြုံနေရတာပါမြန်မာနိုင်ငံဗဟိုဘက်ဒုက္ခဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဖန်ရဲ့အကြီးအကဲအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်ကတော့တတိထားကြိုက်တွေ့ဖို့လိုတယ်လို့ပြောပါတယ
်ဘော်ဘီနင်းကတော့တိတ်ပြီးတော့ဒီကြိုက်တော့တိတ်မရှိပါဘူးလေတော်တော်တလေကိုတဲပါတော့ဖွင့်ထားပြီးသွားပြင်တာရှိတယ်။ဒါမဲ့စိုးရင်လည်းစိုးရင်တော့ဗောလေ။ခုနကလိုဖွင့်လိုက်လို့ရှိရင်တော့တခါတအားကြီးပြည့်စုံစေတအားကြီးတက်လာမလားလို့ပါတော့နော်။ခုနကပြန်ပေါင်းလို့ရပူတော့ကြည့်ကျင်လာမလား။ပြောခဲ့တယ်ကအားလည်း။ဒါလုံးဝပဲရှိရင်ပြည်လည်းတို့လည်းစောင်းနေရကိစ္စရှိရအောင်ခုနကမှတစ်ပတ်ကတော့ဒီမှာတော့ဒီတိုင်းပြည်မှာတော့ခုနကလို USA လိုမျိုးဒီ social system မှာ social security system ကဒီမှာမကောင်းဘူး။အဲ့ဒါသူတို့စာဝန်တွေရောလည်းတစ်ခါကရှိနေတော့ဒီကိုရွယ်ကိုရွာဒေတာဥမာတန်းတဲ့သူကလည်းတစ်ခါဝေးကြတာပဲညဝေးတဲ့စိတ်လည်းဒီမှာရှိပါတယ်အဲ့ဒီကူကတော့ကောင်းတယ်ရ Social Security System မရှိမှလို့လည်းပြည့်ဖြစ်လာရင်တော့လည်းဝိုင်းပြီးတော့မှအချင်းချင်းရိုက်ပြီးကူညီတဲ့စိတ်တမ်းမျိုးနဲ့တော့လုပ်တော့ဘယ်လောက်ကြီးတော့စိုးချင်တာပါလေနော်အဲ့လိုပဲတွေ့ရတာပဲ
အစိုးရကတော့အကန့်အသတ်တွေနဲ့စစ်ဆေးမှုလုပ်နေတဲ့အချိန်မှာလုပ်ငန်းဝင်တွေရန်သားရမယ့်အနေအထားနဲ့လုပ်သားတွေအတွက်နေ့စဉ်ဝင်ငွေထိခိုက်မှုတွေဖြစ်လာနေတဲ့အနေအထားပေါ်မှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဘာတွေဆောင်ရွက်နိုင်ပါသလဲ။မြန်မာလုပ်ငန်းရှင်ဒေါက်တာဆိုးထုတ်ရဲ့အမြင်ကတော့
ကျွန်တော်တို့အခုပြဿနာကတော့ဗျာဒီရေဒီယိုကအခုဒီကကုန်ပြီးရောလေဘယ်လိုလဲပြောတောင်းတုံးလို့အဆင်ပြေရပါတော့ဝင်လုပ်ငန်းအလုပ်ရှင်တွေကစိုက်ပြီးဆိုပဲပြေးကြတာ။ဒါမဲ့ဒီအီဒလာကုန်ဝိုင်းရောကျွန်တော်ကနောက်လာသေးလားကြာရောဘလိုဖြစ်မလဲဆိုတာလည်းကျွန်တော်လည်းစဉ်းစားနေမှာเนาะအလို့လိုကျွန်တော်ပြေးရမှာဆက်သွားမလားဘလိုသွားမလဲပေါ့เนาะအဲ့တော့ရည်ရှိဖြစ်သွားတဲ့အခါကျရင်ရက်ဒီဘိုးတော့ခက်တာမဟုတ်လားရက်ဒီဘိုးကျရင်ကျွန်တော်အလို့ပြုတ်တဲ့အံမျိုးဖြစ်လာမလားပေါ့เนาะအဲနောက်ဆက်တွဲပြဿနာတွေရောစဉ်းစားဖို့တော့လိုပါ့မယ်ဒီအေဘလာထီကတော့ကျန်းမာမရှိဘူးနောက်လာနောက်လာရင်မေးလို့ကျွန်တော်လို့ဖြစ်လာရင်တော့လုပ်ငန်းတွေပြုတ်လဲသွားနိုင်တာပေါ့เนาะ
COVID-19 ကပ်ရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်တလုံးမှာတော့ရန်ကုန်မြို့အပါအဝင်မြို့ကြီးတချို့မှာညမထွက်ရအမိန့်တွေလူစုလူဝေးမလုပ်ဖို့အမိန့်တွေကိုထုတ်ပြန်ထားပါတယ်ရှင်